မလိုအပ်ပဲအိမ်ကြီးမထွက်ကြဖို့ညွှန်ကြားထားတဲ့ဆယ်ရက်အတွင်းပြည်သူတွေစာဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ရိတ်ခါတွေဝေပေးနေတဲ့အခြေအနေတွေဘယ်လိုရှိနေသလဲဆိုတာကိုပြောပြပေးပါမယ်အစိုးရကအိမ်ပြင်းမထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်စီစားပယ်ကြက်သွန်တို့ကိုရက်ကွက်အလိုက်ပေးဝေနေကြပါပြီ။ဒီလိုပေးဝေတဲ့အခါမြို့နယ်ရက်ကွက်ကြီးရွာတွေရဲ့အုပ်ချုပ်ရေးမှုတွေအနေနဲ့စီစဉ်ဆောင်ရွက်တဲ့နေရာမှာအခက်အခဲတချို့ကြုံတွေ့နေရတာတွေရှိပါတယ်။အခြေခံလူဒန်းစားလက်လုံလက်စားတွေအရေးအတွက်စည်ရင်းကိုကောက်ယူရမှာအချိန်နှစ်ရက်ပဲရရှိတဲ့အတွက်စည်ရင်းမှာမပါဘဲကျန်ခဲ့တယ်ဆိုပြီးလာပြောတဲ့သူတွေရှိသလိုအခြေခံလူဒန်းစားစည်ရင်းထဲမှာမပါလိုက်ပေမဲ့တကယ်လိုအပ်တဲ့သူတွေကိုထောက်ပံ့ရိတ်ခါပေးဖို့ကိုလည်းလှိုင်းသာယာမြို့နယ်မှာပြင်ဆင်နေပါတယ်။ဒီလိုစီစဉ်နေတာနဲ့ပတ်သက်လို့လှိုင်းသာယာမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူက VOA ကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့စီစဉ်လာကြကျွန်တော်ကမြို့နယ်မှာဟိုဟာကော်ဖီကော်မတီဟိုဟာလေကော်မတီရဲ့ကျွန်တော်ဖွဲ့တာပဲဖွဲ့ထားတဲ့ခါကျတော့ကျွန်တော်ကအခုရက်ွက်တွေမှာပါဖြစ်ရဲဆိုတော့ဟိုစင်ကြီးတွေကကြံခဲ့တယ်ဆိုပြီးတော့ကျွန်တော်တို့ယူကွန်ပလိန်တွေအများကြီးတက်လာတယ်ဗျာတက်လာတဲ့ခါကျတော့ကျွန်တော်တို့တွေရတယ်ပဲမြို့နယ်ကော်မတီရဲ့လူတွေကကျွန်တော်တို့တော့ကိုယ်စားလှယ်ဌာနဆိုင်တွေပါတာဟုတ်အဲ့မှာကျွန်တော်ကကြံနေခဲ့တဲ့ပုံကိုယ်တွေအတွက်ကိုပေါ့နော်ကျွန်တော်တို့ကနေတော့ဟိုနိုင်ငံတော်ပြည်တဲ့ဆန်ဖြစ်ပြီးတော့မဟုတ်ပါဗျာနော်နည်းနေနေပါဦးမှာချစ်တဘောကလေးပြီးတော့လည်းချင်းဖြစ်သွားမှာပေါ့လေနော်ကျွန်တော်တို့အဲ့အရာတွေကိုကျန်နေခဲ့တဲ့လူစီရင်တော့ကျွန်တော်တို့ဟိုပြည်စုံရင်းနဲ့ပေါ့ကျန်နေခဲ့တဲ့စီရင်တွေကိုကျွန်တော်တို့စုဆောင်ထားပြီပေါ့ဗျာအဲ့စီရင်တွေအကုန်လုံးတက်လာပြတဲ့အခါကျတော့ကျွန်တော်တို့ဒီမြို့နယ်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်ဒီကောင်ရဆိုင်ဒီကော်မတီပါဝင်ပုဂ္ဂိုလ်တွေအားလုံးထိုင်ပြတဲ့အခါကျတော့ကျွန်တော်ဒီဟာကိုကျွန်တော်ဘယ်လိုဆက်လက်ဆောင်ရွက်ပေးမယ်ဆိုတော့ဒါနဲ့ကျွန်တော်တို့ပေးရတော့ပေးဖို့စီစဉ်ပါမယ်စီစဉ်ပါပါအဲဒါနဲ့ဒီ60မှာတော့ကျွန်တော်စီရင်တွေကိုတော့ကျန်နေခဲ့တဲ့စီရင်တွေကိုကျွန်တော်တို့တင်ထိုင်ထားတယ်ဗျာအဲ့ဒါတော့ရှိတယ်
ထွတ်တော်ကိုစလေဂျုံကလည်းစည်ရင်းမှာမပါဘဲကြံနေခဲ့တဲ့သူတွေထဲကလူဦးရေတထောင်စာအတွက်ဆန်6ပီစီပေးဖို့အစီအစဉ်နေတယ်လို့ဆိုပါရယ်အခြေခံစားတောက်ကုန်ဝေပေးဖို့ဆောင်ရွက်တဲ့နေရာမှာပီစီတွေကိုသက်ဆိုင်ရာမြို့နယ်မှာတွားထုတ်ယူရတဲ့အခါပီစီတွေကများပြီးလေးလံတဲ့ပီစီတွေဖြစ်တာကြောင့်တည်ယူတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့အေးသာယာမြို့နယ်ကအုပ်ချုပ်ရေးမှူးကပြောပါရယ်ပစ္စည်းတွေဝေတဲ့အခါလူစုလူဝေးမဖြစ်ဖို့နဲ့ရောဂါကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်အိမ်နဲ့ရာရောက်ပို့ဆောင်ပေးတဲ့စနစ်နဲ့ဝေပေးတာဖြစ်တယ်လို့ဆိုပါတယ
်။ဆန်လည်းမရှိချင်ဘူးကျွန်တော်တို့ကအိမ်တိုင်းရာရောက်စနစ်ပေါ့ကျွန်တော်တို့ကမူလနဲ့ကျွန်တော်တို့စင်ပြီးမှုသားရှိတယ်။ဒါဟိုသူ့ယာယီမှုတွေကစင်ပြီးမှုသားမှာကြည့်လိုက်ယာယီမှုတွေကဟိုဒီအိမ်ကပဲနားမရှိရတော့သူကတန်းတူကြ။အဲ့ဒီမှာကျွန်တော်တို့ကပစ္စည်းတွေကိုတည်သွားပြီးမှအပိုင်းတွေဆွဲတာပေါ့နော်။အဖွဲ့ပြန်ခွဲနေမီလိုက်ရက်ွက်တွေထဲမှာအိမ်တိုင်းရရောက်စနစ်ပဲကျွန်တော်တို့ပို့တယ
်ထောက်ပံ့ရိတ်ခါရရှိတာနဲ့ပတ်သက်လို့ဘာတွေရတယ်လဲဘလို့ပုံစံနဲ့ဝေပေးတယ်လဲဆိုတာကိုတော့မန်အောင်မြို့နယ်ကဒေါ်နုနုချိုင်ကအခုလို့ပြောပြပါတယ
်ထောက်ပံ့ပစ္စည်းကတော့3ခုရတယ်စီရယ်ဆန်ရယ်ဆော့ရယ်ကျင်းနာမှုတော့ရှိပါတယ်သူတို့ပေးတာကိုရတာကိုဟို3ပေမချောရင်လည်းတော့နီနီကက်ကတော့မဟုတ်ပါဘူးနည်းနည်းလေးတော့ကွာပါတယ်တရားနဲ့တရားကတော့
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကပ်ရောဂါအသွင်ဖြစ်ပေါ်လာမှာကိုစိုးရိမ်တာကြောင့်ကြံရှင်ပိတ်ရက်တွေမှာပြည်သူတွေအနေနဲ့မလို့အပ်ပဲအိမ်ပြင်ထွက်တာတွေမလုပ်ကြဘို့လူစုလူဝေးတွေမလုပ်ဖို့အစိုးရကညွှန်ကြားထားပါတယ်။ဒီလိုအိမ်ပြင်မထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပြည်သူတွေရဲ့စားဝတ်နေရေးကိုဖြည့်ရှင်းဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုစားသောက်ကုန်5မျိုးထောက်ပံ့ပေးတာကိုလှုံ့ဆော်နေပါတယ်။လက်ရှိမြန်မာနိုင်ငံမှာCOVID-19 ဖြစ်ပွားနေသူစုစုပေါင်းက62ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်။ဒီမှာအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။